ောင်းလဲနေတဲ့မြန်မာပြည်အကြောင်းနိုင်ငံသူနိုင်ငံသားတွေဘယ်လောက်နားလည်သဘောပေါက်တယ်ဆိုတာကိုသိရှိနိုင်ဖို့အတွက်အမေရိကန်အခြေစိုက် Asia Foundation အဖွဲ့ကစုံစမ်းပြီးလွန်ခဲ့တဲ့ဒီဇင်ဘာလကစာမျက်နှာတရားကျော်စစ်တမ်းကိုထုတ်ဝေထားပါတယ်။မေလကဇွန်လအထိတိုင်းနယ်ပြည်နယ်14ခုမှာလူပေါင်း 3,000 ကျော်ကိုစစ်ရှေလက်ရှိတွေ့ဆုံမေးမြန်းပြီးရေးထားတဲ့အစီရင်ခံစာဖြစ်ပါတယ်။ပြည်သူလူထုကစိတ်ထဲရှိတာကိုပြောရပေမဲ့အစိုးရတက်တန်းလို့ပြီးပြည်သူသဘောထားကောက်ယူတဲ့အစဉ်အလာမရှိခဲ့တာမို့အများစုဟာနိုင်ငံရေးဗဟုသုတနေပါကြတယ်လို့ဆိုပါတယ်ပြည်သူတွေဟာဒီမိုကရေစီလိုလားကြောင်းပြောဆိုပြီးမဲဆန္ဒပေးတဲ့အတွက်ပြောင်းလဲလာလိမ့်မယ်လို့မျှော်လင့်ကြပါတယ်ဒါပေမဲ့ဒီမိုကရေစီတည်ဆောက်ရမှာလိုအပ်တဲ့ကျင့်စဉ်နဲ့ဘူဝါဒကိုသိရှိနားလည်တဲ့နေရာမှာအားနည်းနေတယ်လို့ဆိုပါတယ်ဒီမိုကရေစီရှိရင်လွတ်လပ်မယ်လို့ထင်ပေမဲ့ပြည်သူကိုယ်စားလှယ်ကတဆင့်အုပ်ချုပ်တဲ့စနစ်ဆိုတာကတော့သဘောပေါက်သူနည်းနေပါတယ်ပြုပြင်ရေးကြောင့်ပြောင်းလဲလာတာကိုကြိုဆိုပေမဲ့လက်နက်ကင်ပြည်ပခအာဂရီလိုက်စားမှုစောက်ဝင်နေရေးတက်တဲမှုလူမျိုးရေးအထီးကျုံးစတာတွေကိုအနှုတ်လက္ခဏာအဖြစ်မြင်ကြပါတယ
်ကိုတူကိုဒ်ကြိုးစားမှမိမိဘဝတိုးတက်မယ်လို့ပြည်သူတွေယုံကြည်ကြပေမဲ့တရားမျှတစွာဒါရုညီမျှအခွင့်အရေးခံစားနိုင်အောင်အစိုးရကအာမခံရမယ်လို့မျှော်လင့်နေပါတယ်ဒါပေမဲ့အစိုးရနဲ့ပတ်သက်တဲ့ဗဟုသုတကတော့အလွန်နှေးပါလေ။သမရကိုနိုင်ငံတော်အကြီးအကဲဖြစ်နားလည်သူ90ရာခိုင်နှုန်းရှိပေမဲ့အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးစတဲ့အစိုးရဌာနတွေကိုမသိနားမလည်သူက80ရာခိုင်နှုန်းကျော်ရှိနေပါလေ။သမရကိုပြည်တော်စုလွှတ်တော်ကရွေးကောက်တင်မြောက်တာကိုမသိဘဲမဲဆန္ဒရှင်ပြည်သူလူထုကတင်မြောက်တယ်လို့ယုံကြည်သူကတဝက်လောက်ရှိပါလေ။ပြည်တော်စုလွှတ်တော်ကဥပဒေပြုတာကိုတည်သူက15ရာခိုင်နှုန်းသာရှိပြီးမတိသူကအများစုဖြစ်ပါတယ်။မေးမြန်းခံရသူ90ရာခိုင်နှုန်းဟာလွတ်တော်ကိုမတိသူတွေဖြစ်ပါတယ
်။ဒီထက်ပိုဆိုးတာကပြည်တော်စုလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းဟာစစ်တပ်ကိုယ်စားလှယ်တွေဖြစ်တယ်ဆိုတာကိုမတိသူတွေအတော်များနေတာပဲဖြစ်ပါတယ်။မေးမြန်းခံရသူ3000မှာစစ်တပ်ကိုယ်စားလှယ်ရှိတာကိုတိသူက450ပဲရှိပါတယ်။ပြည်내နဲ့တိုင်းလွတ်တော်မှာစစ်တပ်ကိုယ်စားလှယ်ရှိတာကိုလည်းတဝက်လောက်ကမသိကြပါဘူး။တိုင်းနယ်ပြည်နယ်လွတ်တော်ကဒေသကိုယ်စားလှယ်ရဲ့အမည်ကိုတည်သူက400ခန့်နှုန်းပဲရှိပါတယ်။အများစုဟာကျေးရွာအုပ်ချုပ်ရေးမှုရဲ့အမည်ကိုပဲတည်ကြပါတယ်။ဒါပေမဲ့ကျေးရွာအုပ်ချုပ်ရေးမှုရဲ့တာဝန်ကိုတည်သူ300ခန့်နှုန်းကျော်သာရှိပါတယ်။ဘ ਹੁ အစိုးရတိုင်းနယ်ပြည်နယ်အစိုးရနဲ့ဒေသဆိုင်ရာအုပ်ချုပ်ရေးဌာနတို့ရဲ့လောက်ရဟာပြည်သူ့ဘဝကိုအကျိုးသက်ရောက်စေတယ်ဆိုတာကိုနားလည်သူဥယျာဉ်နေပါနေပါတယ်။
အနှစ်90စစ်တပ်ကဖိနှိပ်ထားတဲ့လူအဖွဲ့အစည်းဖြစ်တာမို့မဲဆန္ဒပေးဖို့စိတ်ဝင်စားကြပြီမဲ့နိုင်ငံရေးကိုစိတ်မဝင်စားဘူးလို့ဆိုပါတယ်နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအန်ဒရယ်အဖြစ်မြင်ခဲ့တဲ့အကျင့်တလေကိုဖြောက်ဖြက်နိုင်ဖို့ခက်ခဲနေကြပုံရပါတယ်လူဦးရေ3000မှာနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိပါတယ်မိတ်ဆွေအပေါင်းအသင်းနဲ့နိုင်ငံရေးဆွေးနွေးသူက90သာရှိပါတယ်အမျိုးသမီးတွေမှာနိုင်ငံရေးစိတ်ဝင်စားမှုအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်။နိုင်ငံရေးစိတ်ဝင်စားရင်အာဏာပိုင်တွေညှို့ညင်မှဆိုရင်လို့အတိအလင်းထုတ်ဖော်ပြောဆိုဖို့ဝင်လေးတာလည်းဖြစ်နိုင်ပါတယ်။အကြောင်းကတော့နိုင်ငံရေးစိတ်မဝင်စားဘူးလို့ပြောသူတွေဟာရွေးကောက်ပွဲကိုစိတ်ဝင်စားနေလို့ပါပဲ။2020ရွေးကောက်ပွဲမှာ95ရာခိုင်နှုန်းမဲပေးကြပြီးဒီနှစ်ရွေးကောက်ပွဲမှာလည်းမဲပေးကြပါလိမ့်မယ
်။စစ်အာဏာရှင်အောက်မှာနှစ်ပေါင်းများစွာနေခဲ့ရတဲ့အကျိုးဆက်တစ်ခုကတော့တူနဲ့တူအယုံကြည်ကင်းမဲ့ကြတာဖြစ်ပါလေလူတွေကိုမယုံရဘူးလို့ယူဆသူ80ရာခိုင်နှုန်းရှိပါတယ်အစိုးရဌာနတွေတွင်မှာတော့တရားရုံးနဲ့စစ်တပ်ကိုယုံကြည်သူဥယျာဉ်နေပါပြီးသမရယုံကိုယုံကြည်သူကပုံများနေတာတွေ့ရပါတယ်အစိုးရရဲ့ငင်းချမ်းရေးကြိုးပမ်းမှုအောင်မြင်ပွဲရှိတယ်လို့မင်းမြန်းခံရသူအများစုကမြင်ကြပါတယ်ဒါပေမဲ့ Federal မူကိုတော့ကြားဘူးသူဥယျာဉ်အလွန်နည်းနေပါတယ်အစိုးရရဲ့ပြုပြင်လုပ်ငန်းကိုထောက်ခံကြပြီးမြမသားစုစီးပွားရေးအခြေအနေကောင်းမွန်မလာတာကိုစိတ်ပြည့်နေကြပါတယ်။အစိုးရရန်တရားအစဉ်အဆက်ရဲ့တာဝန်ဝတ္တရားကိုနားမလည်တဲ့အတွက်ဒေသပြဿနာကိုဖြေရှင်းဖို့ဗဟုအစိုးရမှာတာဝန်ရှိတယ်လို့ယူဆကြပါတယ်။ဒီမိုကရေစီဆိုတာပြည်သူရွေးကောက်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်ကပြည်သူအတွက်အုပ်ချုပ်တာဖြစ်လို့ပြည်သူလူထုမှနိုင်ငံရေးဗဟုသုတအနည်းနဲ့အများရှိဖို့လိုအပ်ပါတယ်။ဒါပေမဲ့စံတမ်းမဲပြရတာကလွယ်ကူပြီးနိုင်ငံရေးကိုစဉ်းစားရတာကခေါင်းချုပ်စရာဖြစ်နေလို့အဓိကပြဿနာကမတိနားမလဲပဲစံတမ်းမဲပြဖို့သာစိတ်သက်သာနေတာလည်းဖြစ်နိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။